ဗြိတိန်နိုင်ငံမှာကိုဗစ်ကာကွယ်ဆေးတွေကိုနှစ်ဖက်အင်္ဂါနေ့မှစတင်ထိုးနိုင်ဖို့အတွက်ပြင်ဆင်မှုတွေကိုလုပ်နေကြပါတယ်။ Pfizer နဲ့ BioNTech တို့ပူးတွဲထုတ်လုပ်တဲ့ကိုဗစ်ကာကွယ်ဆေးတွေဗြိတိန်နိုင်ငံတဝန်းကဆေးရုံတွေစီကိုတနင်္ဂနွေနေ့ကစတင်ရောက်ရှိလာနေပါတယ်။ Pfizer BioNTech ကိုဗစ်ကာကွယ်ဆေးတွေကိုပထမဆုံးရရှိတဲ့ထဲက Crichton မြို့ဆေးရုံတစ်ခုရဲ့ဆေးဝါးဆိုင်ရာတာဝန်ရှိသူကသိပ်ပြီးတော့ဝမ်းသာစရာဖြစ်တယ်လို့အခုလိုပြောကြားပါတယ်။
It's just incredible, actually. Obviously, I can't hold them in my hands because they are -70 degrees. But to know that they are here.
No, 70 degrees Celsius. Like, ဧရန်နေရာမှာထားရတဲ့ဆေးတွေကိုကိုယ့်ရဲ့လက်နဲ့ထိတွေ့ကြိုက်တွေ့မထားနိုင်ပေမဲ့ Britain မှာတည်းမဟုတ်ဘဲကမ္ဘာမှာပါပထမဆုံးထိုးရမယ့်ဆေးတွေဖြစ်တာကြောင့်မယုံနိုင်အောင်ဖြစ်ရကြောင်းနဲ့ဂုဏ်ယူကြောင်းကို Crichton မြို့ဆေးရုံကဆေးဝါးဆိုင်ရာအကြီးအကဲ Louis Collin ကပြောကြားခဲ့တာဖြစ်ပါတယ်ဗြိတိန်ကျန်းမာရေးဝန်ဆောင်မှု NHS ရဲ့အစီအစဉ်နဲ့နှစ်ဖန်ကစပြီးတော့ပထမအတုပ်ကိုဗစ်ကာကွယ်ဆေးတွေကိုအသက်80ကျော်သက်ကြီးရွယ်အိုတွေလူနာတွေကိုပြုစုစောင့်ရှောက်နေရတဲ့ကျန်းမာရေးဝန်ထမ်းတွေကျန်းမာရေးစောင့်ရှောက်မှုပေးနေရတဲ့လူအုပ်ယုံတွေကဘိုးဘွားတွေနဲ့ဝန်ထမ်းတွေကိုထိုးပေးမှဖြစ်ပါတယ်ဗြိတိန်နိုင်ငံတဝန်းကလူ၈သိန်းကိုပထမသတင်းပတ်ထဲမှာထိုးပေးနိုင်မယ်လို့မျှော်လင့်ထားပါတယ်COVID ကာကွယ်ဆေးကတရကို2ချိန်ထိုးဖို့လိုအပ်ပါတယ်။စမ်းသပ်စစ်ဆေးမှုမှာ95ရာခိုင်နှုန်းလောက်ထိရောက်အောင်ဖြစ်နေ Pfizer BioNTech COVID ကာကွယ်ဆေးတွေကိုသုံးစွဲခွင့်ပြုဖို့အတွက် Britain အစိုးရကပြီးခဲ့တဲ့သတင်းပတ်ထဲမှာခွင့်ပြုခဲ့ပြီးတဲ့နောက်မှာ Belgium နိုင်ငံဆေးဆက်ရုံကထုတ်လုပ်တဲ့ COVID ကာကွယ်ဆေးတွေ Britain နိုင်ငံကိုရောက်ရှိလာတာဖြစ်ပါတယ်။ Britain နိုင်ငံက Pfizer BioNTech COVID ကာကွယ်ဆေးစုစုပေါင်းတန်40ဝယ်ယူထားပါတယ်။